မြန်မာနိုင်ငံရဲ့အကြက်တဲလူညုံရေးကောင်စီရဲ့အရေးယူဆောင်ရွက်ဖို့ပြက်ကတ်မှုကတော့မြန်မာပြည်သူတွေအတွက်အလွန်ကြီးမားပြီးတော့ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကမနေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့မျက်နှာစုံညီအစည်းအဝေးမှာတင်ပြသွားပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီရဲ့2023ခုနှစ်ရဲ့နှစ်စဉ်အစည်းအဝေးခန်းစာနဲ့ဆက်လင်းတဲ့အထွေထွေညီလာခံမျက်နှာစုံညီဆွေးနွေးပွဲမှာတော့တာမတ်ကြီးဦးကျော်မိုးထွန်းကလူညုံရေးကောင်စီရဲ့မြန်မာအရေးအလေးထားဖို့ပြက်ကွက်မှုပေါ်မှာစိတ်ပြက်မိတဲ့အကြောင်းတင်ပြသွားတာပါ။ဒီလိုမျိုးအရေးယူဆောင်ရွက်ဖို့ပြက်ကွက်တာကြောင့်ဒီပြည်သူလူထုပို့ပြီးတော့အသက်ဆုံးရှုံးရတာကိုယ်လက်ရင်ကပို့ပြီးတော့ဆုံးရှုံးရတာနေရဲစွန့်ခွာမှုတွေပိုများလာတာဒုက္ခတွေကြီးထွားပြီးတော့မျှော်လင့်ချက်မဲ့တာစတဲ့ဒဏ်မျိုးမျိုးကိုခါးစည်းခံရတဲ့အကြောင်းတန်မတ်ကြီးကပြောပါရတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီဘက်ကသတင်းမှားတွေထုတ်ပြန်တာဖန်တီးလုံကြံတဲ့အချက်လက်တွေနဲ့ဝါဒဖြန့်ပြီးတော့ပြည်သူတွေနဲ့တော်လိုင်းရေးအင်အားစုတွေကြားမှာမကြခဏမဟုတ်မမှန်ဆွတ်ဆွဲနာမည်ဖြန့်နေတဲ့အကြောင်းကိုလည်းတန်မတ်ကြီးဦးကျော်မိုးထွန်းကတင်ပြသွားပါရတယ်။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံမှာလူပေါင်း 9,300 လောက်တပ်ဖြတ်ခံရပြီးတော့ပြည်သူ 3.1 တန်းဟာနေရဲစွန့်ခွာနေရတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတဲ့သူက 18.6 တန်းရှိတဲ့အကြောင်းတမ်မတ်ကြီးကပြောပါရယ်မကြသေးခင်တုန်းကစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ဗကိုးမြို့ဝင်းနိမိတ်တာယုံကျောင်းတိုက်ဆရာတော်ဗရဏမုံနေနောက်ဘီးဝင်သားပြန်လွန်တော်မူတဲ့ဖြစ်ရပ်ကိုကြည့်ပြီးတော့စစ်တပ်အနေနဲ့ပြည်သူအပေါ်မှာရက်စက်ကြမ်းကြုတ်မှုတွေကျူးလွန်နေပြီးတော့ပြည်သူတွေနဲ့တခြားသူတွေကိုပစ်တင်ပုံချဖို့ကြိုးပမ်းနေတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဆိုတာကိုလည်းတမ်မတ်ကြီးဦးကျော်မိုးထွန်းကတင်ပြသွားပါရှင်